ပြစ်ခတ်ရစဲသဘောတူညီချက်မှာလက်ဗရွန်ရှိဟက်စလိုအဖွဲ့ပေါ်အစ္စရေးကလွတ်လပ်စွာတိုက်ခိုက်ဖွင့်ပါမယ်လို့အစ္စရေးကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့လက်ဗရွန်ရဲ့အချုပ်ချာအာဏာကိုထိပါတဲ့ဘယ်အပြစ်ရသဘောတူညီချက်ကိုမဆိုလက်မခံနိုင်ဘူးလို့ဟက်စလိုအကြီးအကဲကတော့ဗိုလ်ထုနေမှာပဲပြောလိုက်ပါတယ်။ဟက်စလိုရဲ့အနေကနေအစ္စရေးနိုင်ငံသားတွေကိုကာကွယ်ပိုင်ခွင့်အရေးယူဆောင်ရွက်ပိုင်ခွင့် Israel စစ်တပ်မှာရှိတယ်လို့ Israel ကာကွယ်ဝင်ကြီး Israel Guards ကဆိုပါတယ်။တကယ်လို့သဘောတူတာကိုချိုးပေါက်လာခဲ့ရင်လွတ်လပ်စွာအရေးယူဆောင်ရွက်ပိုင်ခွင့်သဘောတူညီချက်ထက်မှာပါရှိရပါမယ်လို့ Israel နိုင်ငံရဲ့ဝင်ကြီး Gideon Sa က Jerusalem မှာသတ္တမန်တွေကိုပြောကြပါတယ်။ Lebanon အချုပ်အခြာအာဏာကိုထိမ့်သိမ့်ပြီး Israel ကဝင်ကြီးသလိုဝင်လာတာအဆုံးသတ်ရမယ်လို့ကြိုတင်အသံတွေးထားတဲ့မိန့်ခွန်းမှာ Hezbollah ခေါင်းဆောင် Qasem ကဗိုလ်ထုမိကပြောပါတယ်။အစ္စရေးနဲ့လက်ဗရိုကြသဘောတူညီချက်ရရှိအောင်ကြိုးစားနေတဲ့အမေရိကန်သမ္မတ Amos Hochstein ဟာနေ့ရက်ကြာသူ့ခီးစဉ်ကိုဗိုလ်ထုနေကလက်ဆက်တတ်လိုက်ပါတယ်။တကယ်ခွင့်နှမ်းရှိနေပါတယ်လို့အင်္ဂါနေ့တုန်းကတော့သူကပြောပါတယ်။